မနေ့ကစတင်ပြီးသူ့ရဲ့ဇာတိဖြစ်တဲ့ဖြူမှာစတင်မဲဆွဲခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းသူရဦးရွှေမန်းဟာဒီကနေ့မှာတော့ဒုတိယမြောက်နေ့အဖြစ်ထပ်မံမဲဆွဲခဲ့တာဖြစ်ပါတယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌဖြစ်တာဝန်ထမ်းဆောင်နေတာဟာဖြူမျိုးနယ်ကိုဂုံပြုတ်လိုတဲ့အတွက်တာဝန်ထမ်းဆောင်တာလို့ပြောပြီးသူရဦးရွှေမန်းဟာဖြူမျိုးဈေးကြီးမှာမဲဆွဲစည်းရုံးခဲ့ပါတယ်။မဲဆွဲစည်းရုံးရဲ့ဟောပြောပွဲမှာလူဦးရေ1,000+ခန့်လာရောက်ခဲ့ပြီးအများစုဟာပြည်ခိုင်ပြိုးပါတီဝင်တွေဖြစ်တာတွေ့ရပါတယ်။သူရဦးရွှေမန်းနဲ့အပြန်ရှင်ပြိုင်မဲ့သူကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖြူမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဦးတန်းညွန့်ဖြစ်ပါတယ်။ဦးတန်းညွန့်ကလည်းဒီကနေ့မှာမဲဆွဲစည်းရုံးမှုတွေစတင်ခဲ့ပါတယ်။ပြည်သူပေါ်ကိုထားတဲ့စေတနာကြောင့်ရွေးကောက်ပွဲအောင်နိုင်မယ်လို့ယုံကြည်ရလို့ဦးတန်းညွန့်ကဒကွန်နိုင်ကျေးရွာမှာမဲဆွဲပွဲမတိုင်ခင်အခုလိုပြောကြားခဲ့ပါတယ်
။ကျွန်တော်တို့ရှင်းရှင်းပြောရရင်တော့ရက်ကြီးကကျွန်တော်တို့နေသူနေသွားရွာသူရွာသားကိုအဓိကကျွန်တော်တို့ထားတယ်ခင်ဗျာနော်ကျွန်တော်တို့မြို့ပေါ်ကတော့နည်းနည်းအတိအမြင်အကြအမြင်ရှိတဲ့အခါကျတော့ဟာသူကတော့နည်းနည်းဆုံးဖြတ်နိုင်ဆောင်ရှိတာပေါ့လေကျွန်တော်ရဲ့အဓိကပြန်ပြောတော့ဥရှိမန်းနဲ့ဟိုဥကုတ်ကိုကျော်လေသမရယုံညွှန်ကြားမှုချုပ်နည်းနည်းအောင်လုံးရတဲ့ဖြူသားတွေကြီးပဲဆိုတော့သူတို့ကတော့ရုပ်ဝတ္ထုနဲ့လက်ရှိအာဏာပိုင်စိုးနေတဲ့အခါကျတော့အချိန်ဝါတော့ကောင်းတာပေါ့ဗျာဒါမဲ့ကျွန်တော်တို့6ချီ6ဆိုမဲ့ကျွန်တော်တို့ပြည်သူပေါ်မှာထားတဲ့ဒဏ္ဍာနဲ့စေတနာနဲ့လူအခွင့်အရေးတွေရဖို့ကတော့ကျွန်တော်တို့နှလုံးသားထဲမှာပြည့်ကျက်နေပါတယ်။အဲ့ဒါကတော့အံထွက်လာမှာပါကျွန်တော်တို့ဒီရုပ်ကဝဲအောင်နိုင်အတွက
်ဖြူမျိုးနယ်ကနေဝင်ပြိုင်မယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ခုနှစ်ဦးရှိနေပါတယ်။အဲ့ဒီထဲမှာဘသူတွေရေပန်းစားနေတယ်ဆိုတာကိုဒေသခံကိုအေးလွင်ကအခုလိုပြောပါတယ်
။ခုနှစ်ဖွဲ့မှာအခုက3ဖွဲ့ကတော့ခေါင်းပဲ NLD ကတန်းညွန့်ရယ်သူရဦးရွှေမန်းရယ်သမရယုံကကိုကိုကျော်ဆိုတဲ့ဘုံမူကြီးရဲ့အဲ့သုံးယောက်ကဒါအပြိုင်ဆိုင်ပြိုင်ကြပါပဲဒါပေမဲ့သူကဥဆွေမန်တော့လောလောဆယ်မှာထိတ်ကိုရောက်လာတယ်ဆိုတာကမမျော်လင့်မဲနဲ့သူ့ကိုပါတီကနေပြီးတော့ထိတ်ပိုင်းကောင်းဆောင်နေရာကနေဖယ်လိုက်တဲ့အတွက်သူကအခုဆိုရင်ပို့ပြီးတော့အညွန့်တက်လာတယ်လို့ပြောလို့ရတယ
်ဒါအပြင်ဖြူမျိုးနဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်တွေကလည်းလူလူကိုမဲပေးပုံမဲပေးနည်းတွေပါဝင်တဲ့စတစ်ကာလှူရှာမှုကိုလည်းပြုလုပ်ခဲ့ပါသေးတယ်2015ရွေးကောက်ပွဲမှာနိုင်ငံအတွက်အကျိုးပြုမဲ့ပါတီကိုယ်စားလှယ်လောင်းကိုမဲပေးမယ်လို့ဖြူမျိုးနယ်ဒေသခံကိုအောင်အောင်ကခုလိုပြောပါတယ
်ကျွန်တော်အနေနဲ့ပြောမယ်ဆိုရင်တော့ဘလို့ကိုယ်စားလှယ်မျိုးရွေးမလဲဆိုလို့ချင်းဒီကျွန်တော်တို့မြန်မာနိုင်ငံကိုအကျိုးပြုမဲ့ကိုယ်စားလှယ်ကိုပဲကျွန်တော်တို့ကရွေးမှာဖြစ်ပါတယ်ပါတီကိုရွေးမယ်ဆိုရင်လည်းခုနလိုဖဲပါတီရဲ့လို့တော့ကျွန်တော်ကတော့ဟိုအစွဲမရှိပါဘူးတိုင်းပြည်ကိုအကျိုးပြုနိုင်မဲ့ပါတီပဲဖြစ်ဖို့လိုပါဟုတ်ကဲ့မဲပေးဖို့စဉ်းစားထားပါတယ်
ဖြူမျိုးနယ်မှာပြည်သူ့လွှတ်တော်မျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးလွှတ်တော်တွေအတွက်ကိုယ်စားလှယ်လောင်း20ဦးခန့်ပါဝင်ရှင်ပြိုင်မှာဖြစ်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကိုယ်စားလှယ်လောင်းတွေကိုစက်တင်ဘာ8ရက်နေ့ကနေစတင်မဲဆွဲခွင့်ပြုထားပြီးမယ်။သူရဦးရွှေမန်းနဲ့ဒီကနေ့ NLD ပါတီနဲ့တသီးပုဂ္ဂလဦးကိုကိုကျော်တို့သာမဲဆွဲမှုတွေပြုလုပ်သေးတယ်လို့သိရပါတယ်ရှင်။